ဗီအိုအမေရိကန်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2014ခုနှစ်ဇွန်လ25ရက်ဗုဒ္ဓဦးနေ့မနက်ပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်။လိုင်းဒိုမီတာ24 32နဲ့40တို့ကနေဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်ကိုအရင်ဆုံးနားဆင်ရဖို့ရှိပြီးတိုက်ရိုက်လေးလိုင်းဆွေးနွေးကမှာတော့
ဟောင်းသာဟိုနိုင်ငံရေးစီးပွားရတော့လေအဓိကကြရတယ်ဗောလေအဲ့ဒါကြောင့်လေကျွန်တော်တို့လူတွေဟောင်းသာမလိုက်စားနိုင်ပါဘူးဗျ။အဲ့တော့ခုနကလို4000လောက်ကြီး
အာကစားသတင်းဆောင်ပါရှင်ဦးမြတ်သက်ပါမြမအာကစားလောကရဲ့ရှေ့အလားလာနဲ့မြမအာကစားမှာလိုအပ်ချက်ဘာတွေရှိမလဲဆိုတာဆွေးနွေးထားတဲ့တိုက်ရိုက်လေးလိုင်းပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ကြပါရှင် Tie to Apron Sprint ဆိုတဲ့ American Style Indian 3 English သင်ခန်းစာကိုလည်းလေ့လာကြရဖို့ရှိပါတယ်ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြမပြည်ကြောင်းကောက်နှုတ်ချက်တွေကိုမူလဆောင်ပါရှင်ရဲ့အပေါ်မပြတ်စူးစီးပြီးကိုသားညိုဦးနဲ့အတူတင်ပြပေးပါမယ်ရှင်ပြပြန်ပြောင်းလဲမှုတွေနဲ့အစ်တဖန်ပြန်လဲကြော်ကြားလာခဲ့တဲ့မြန်မာနိုင်ငံမှာပြီးခဲ့တဲ့တစ်နှစ်အတွင်းမိုဘိုင်းဖုန်းအသုံးပြုသူတွေအနက်ထပ်ဝက်လောက်ကအွန်လိုင်းအသုံးပြုသူတွေဖြစ်တယ်လို့အရေးပါတဲ့စစ်တမ်းတစ်ခုမှဖော်ပြထားပါတယ်။မြန်မာပြည်အတွင်းအင်တာနက်ဝက်ဆိုက်တွေအသုံးပြုသူစုစုပေါင်းရဲ့49ရာခိုင်နှုန်းဟာသူတို့ရဲ့ဖုန်းတွေကနေအင်တာနက်ကိုသုံးစွဲနေကြတာပါ။ဆိုလိုတာကမြန်မာပြည်သားတွေဟာ laptop ကွန်ပျူတာတွေသုံးတဲ့ခေတ်ကိုတဆင့်ကျော်သွားခဲ့တာဖြစ်ပါတယ်။ဒါပြင်အခြေခံသမယိုးကြသာသုံးနိုင်တဲ့လက်ကင်ဖုန်းတွေကိုကျော်လွှားပြီးဖုန်းကနေပြီးတော့ပဲအင်တာနက်ဝက်ဆိုက်တွေကိုအများဆုံးသုံးနိုင်တဲ့ Android smartphone တွေကိုသုံးလာကြပါတယ်။ဘလို့ device တွေကိုအသုံးများတယ်လဲဆိုတဲ့စစ်တမ်းမှာတော့တရုတ်နိုင်ငံလို့ Huawei ကနံပါတ်1နေရာမှာရှိနေပြီးမြန်မာနိုင်ငံရဲ့87ရာခိုင်နှုန်းဟာ Android device ကိုအသုံးပြုနိုင်တဲ့ Huawei smartphone တွေကိုသုံးစွဲနေကြတာတွေ့ရပါတယ်။ဖုန်းစည်းကွက်အတွင်းကြံနေတဲ့14ရာခိုင်နှုန်းမှာတော့တခြားဖုန်းအမျိုးအစားတွေဒါဇင်နဲ့ချီနေတာကြောင့်ဖုန်းကုမ္ပဏီတခုမှ1ရာခိုင်နှုန်းထက်တောင်အသုံးပြုမှုနည်းပါတာကိုတွေ့ရပါတယ်။အင်တာနက်မသုံးတဲ့အခြေခံဖုန်းအသုံးပြုသူတွေကတော့မြန်မာပြည်မှာ 3.5 ရာခိုင်နှုန်းပဲရှိပါတယ်။ iPhone နဲ့ iPad အသုံးပြုမှု1ရာခိုင်နှုန်း၊ Cyberian, BlackBerry နဲ့ Windows သုံးသူက 3.5 ရာခိုင်နှုန်းရှိတယ်လို့စစ်တမ်းမှာဖော်ပြထားပါတယ်။Viber app ကတော့တယောက်ကိုတယောက်ဖုန်းကနေတဆင့်စာရိုက်ပြီးအချိန်မရွေးဆက်သွယ်လို့ရတဲ့အတွက်မြန်မာနိုင်ငံမှာအသုံးများဆုံးလို့ဆိုနိုင်ပါတယ်။ Viber သုံးသူဟာအင်တာနက်ဖုန်းသုံးသူရဲ့89ရာခိုင်နှုန်းအထိရှိပြီး29ရာခိုင်နှုန်းကတော့ Facebook နဲ့ Messenger ကိုသုံးကြပါတယ်။မြန်မာနိုင်ငံရဲ့ဤပညာအသုံးပြုမှုပိုင်းဟာအစောပိုင်းကာလအခြေအနေမှာပဲရှိနေသေးပြီးလူဦးရေ63သန်းရှိတဲ့မြန်မာပြည်မှာ website နဲ့ဤပညာကုမ္ပဏီတွေကိုအသုံးပြုနိုင်ခွင့်ရှိနေပြီဖြစ်သည့်တိုင်အောင်လူဦးရေရဲ့ဆယ်ရာခိုင်နှုန်းလောက်ပဲ mobile phone တွေကိုသုံးနိုင်သေးတာဖြစ်ပါတယ်။ဒါကြောင့် Huawei နဲ့ Viber တို့ဟာဈေးကွက်ကျကျပြတ်ပြတ်ရဖို့ရှင်ပြိုင်ကြရအောင်မှာဖြစ်ကြောင်းရေးသားထားတဲ့Myanmar's new mobile internet users embrace Android smartphones pick Viber over Facebook ဆိုတဲ့ဆောင်းပါးကိုတော့ Touch in Asia ဆိုတဲ့ online စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရှင်
။ကနေဒါနိုင်ငံဟာအရင်ကမြန်မာစစ်ဆေးရကိုနှစ်ပေါင်းများစွာဝေဖန်ရှုံချမှုတွေရှိပေမဲ့အခုတော့ဒီမူရစေဝါမှောက်ခိုးကူးမှုနဲ့နက်နက်ရှိုင်းရှိုင်းပတ်သက်နေတဲ့တတိယတယောက်ကတော့ဒီလအစောပိုင်းမှာပြည်ဝင်ခွင့်ဗီဇာပေးခဲ့ပါတယ်။တချိန်ထဲမှာပဲလူခွင့်လှူရှားသူအမျိုးသမီးတယောက်ကတော့ဗန်ဒိုင်းဆိုင်ရာအကြောင်းချက်တွေလိုအပ်နေလို့ဆိုပြီးတော့ပြည်ဝင်ခွင့်ကိုညှင်းပယ်ခဲ့ပါတယ်။ဒါဟာဆိုလို့ရှိရင်ကမ္ဘာမှာအရက်ဆက်ဆုံးနိုင်ငံတစ်ခုဖြစ်နေတဲ့တခါကစောင့်ကြည့်ခံရတဲ့မြန်မာနိုင်ငံဟာအခုခါမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေအတွက်ပဓာနာကျတဲ့ဥတီယာရက်တစ်ခုဖြစ်လာနေတဲ့အခြေအနေကိုပြနေပါတယ်။ဓမ္မပြည်တွင်းစီးပွားရေးလုပ်ငန်းပေါင်းစုံကိုကုမ္ပဏီခွဲတွေအများကြီးစုစည်းထားတဲ့ဒီအကြီးဆုံး Asia World ကုမ္ပဏီရဲ့ဥက္ကဋ္ဌဖြစ်သူ Steven Law ဟာဂျွန်လပထမပတ်အတွင်းကကနေဒါနိုင်ငံကိုမထင်မရှားအလဲပတ်ရောက်လာခဲ့တာဖြစ်ပါတယ်။ဒီ Mr. Steven Law ဟာကနေဒါနိုင်ငံမှာ၄ရက်ကြာကျင်းပခဲ့တဲ့အာရှစီးပွားရေးဝန်ကြီးများနှင်းနှောဖလှယ်ပွဲကိုတက်ရောက်တဲ့မြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်မှုစီမံကိန်းဝန်ကြီးနဲ့အတူလူပင်ရှောင်းဆိုတဲ့တရုတ်နာမည်သုံးပြီးတော့အတူလိုက်ပါလာတာဖြစ်ပါတယ်။သူမှဒီထွန်းမြင့်နိုင်ဆိုတဲ့မြန်မာနာမည်အပါအဝင်နာမည်ကိုးတွေအများကြီးရှိတဲ့ကြားကမထင်ရှားတဲ့တရုတ်နာမည်ကိုသုံးခဲ့တယ်လို့သူ့ရဲ့ယာယီကိုလည်းရတနာတောင်တန်းကြောက်ပြန့်တနာကုမ္ပဏီရဲ့မှုဆောင်ညွှန်ကြားမှုအဖြစ်နဲ့ဖော်ပြထားပါတယ်။အပြည့်စုံကတော့ဒီ Canada Welcome Tycoon Ties to Drop But Denies Visa to Kachin Activists ဆိုတဲ့ဒီဂျွန်လ24ရက်နေ့ထုတ် The ERD Online မဂ္ဂဇင်းမှာဖတ်ရှုနိုင်ပါတယ်။
ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်တွေကိုနားဆင်ခဲ့ကြရပြီးတဲ့နောက်အခုဆက်လက်နားဆင်လေ့လာကြရမယ် Tie to Apron String ဆိုတဲ့ American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လှလတန်းကစီစဉ်ပို့ချထားပါတယ်ရှင
်ဒီကိမ့်နဲ့တင်ပြမယ် idiom အသုံးကတော့
Tied to Apron Strings
ဖြစ်ပါတယ်စာလုံးပေါင်းက T I E D died ga di niya ma kriya phi tong tha pi lo chi naung tha ra ko su lo ba re a p r o n apron ga mi bo chang win de athu thi phin in shin ma dui che pyu ja de kha in ji ma pe ya li aw shi ma ka tha pe nai mu wi ya de chi ne phi si ta kha tian plastic ne phi si chout tha de in ji a ka de myu ko su lo pi အမျိုးသမီးတွေအများဆုံးဝေးလေရှိတော့ဖက်ရှင်ကြကြပုံစံအမျိုးမျိုးနေပေါ့ရှင်ဒါပေမဲ့လို့တာမန်အဖင်ကတော့လေဘေးမှာကျိုးတိုင်ထားပြီးခါနောက်မှာခါးစည်းကျိုးကိုခြစ်ထားလေရှိတာဖြစ်ပါတယ် Tied to apron strings ရဲ့လုံကောက်ဒီဘေးကတော့ apron angie ခါးစည်းကျိုးနဲ့ခြင်အောင်ထားတာပေါ့ရှင် idiom ဆိုတဲ့တော့အဲ့ဒီဘေးကတော့အထူးသဖြင့်မိသားစုမှာမိဖို့ကြောင့်ဝေးလေရှိတာကတော့မိခင်တွေဇနီးတွေဖြစ်တာတော်ရရှိများအသိပါလူတူကအဲ့ဒီ apron ခါးစည်းကျိုးနဲ့ချီနှောင်ခံထားရတယ်ဆိုရင်အဲ့ဒီလူဟာအထူးသဖြင့်ရည်ညွှန်းလေးရှိတာကတော့အမျိုးသားဖြစ်ပြီးတော့အဲ့ဒီအမျိုးသားဟာသူ့မိခင်သူ့ဇနီးပေါ်တန်ရွတ်စဉ်ကြီးပြီးလွှမ်းမိုးချေလေခံရတာများတဲ့အမျိုးသားမျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်အမေသဘောမတူရင်ဘာမှမလုပ်တဲ့သားမျိုးအမေဩဇာကိုခံတဲ့သားမျိုးတခါတရံလဲဇနီးရဲ့ဩဇာညောင်းတဲ့ခင်မွန်းတယ်ဆိုရင်လဲဒီအသုံးကိုရည်ညွှန်းပြောနိုင်ပါတယ်
Although John is over 40, he is still tied to his mother's apron strings. So it's not surprising that he's still single.
John nga athet 40 joni bi. Da ba mae tu ye a mie o sa nyaung na go khan ni ya daw me. Da chaung le khu thi lu byo ji phit ni da ka lo ma san ma wu bya lo de bi ya ba de.
Although John is over 40, he is still tied up to his mother's apron strings. So it's not surprising that he's still single.
Megan Damamho, Sunipo, Tanyosin Chibi, Pamasu, Throat the Bomb Duin, Maluk Date, Mutamugo, Bellu Idiom Ne, Yinum Piomle,
Tied to Apron Strings.
Lupiolu Yavare, Eragaro, Digrimine, Timpia Gede. Idiom အသုံးပဲဖြစ်ပါလေ
American style မနေ့ကအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်စီစဉ်ပို့ချပေးခဲ့တာပါအခုလိုအင်္ဂလိပ်သင်ခန်းစာအတူတွေကိုပုံမှန်မနေ့ကနိုင်နာဆင်နိုင်တယ်လို့တင်းငွေတွေနေ့မနေ့ကမှာတော့အင်္ဂလိပ်သင်ခန်းစာအရှိကိုလေ့လာနိုင်ကြပါရဲ့ရှင်အခုနားဆင်ရမယ့်ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော့မြမအာကစားလောကရဲ့ရှေ့အနာဂတ်အရေးကိုလိုအပ်ချက်တွေဆွေးနွေးထားတာပါကိုအောင်လွင်ဦးကအစီအစဉ်ထုတ်လွှင့်ပေးထားပါရဲ့ရှင်
တော်ရရှိများခင်ဗျာမြန်မာနိုင်ငံအားကစားလောကအဆင့်တန်းနှိမ့်ချနေရတာဘာကြောင့်လဲတစ်ချိန်မှာကမ္ဘာဖလားလိုနေရာမျိုးထိရှင်ပြန်နေမှုဆိုရင်ဘာတွေလုပ်ဖို့လိုနေတယ်လဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်အားကစားလောကလူတွေစိတ်ပါဝင်စားသူတွေပါဝင်ဆွေးနွေးကြမှာဖြစ်ပါတယ်အခုဒီပထမဆုံးအနေနဲ့ကတော့ဒီမြန်မာနိုင်ငံလက်ရှိအားကစားအဆင့်တန်းကမ္ဘာမှာပဲဖြစ်ဖြစ်ဒေသထဲမှာဖြစ်ဖြစ်လက်တလောဘယ်အဆင့်မှာရောက်နေတယ်လဲဆိုတာကိုအရင်ဆုံးဆွေးနွေးစေချင်ပါတယ်အားကစားကလောင်ရှိဦးမြတ်တဲ့အရင်ဆုံးဆွေးနွေးပေးပါလားခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အဆင့်တန်းတော့ဟိုပြီးခဲ့တဲ့စီးကိန်းမှာတော့ဒုတိယရတယ်ပေါ့လေအဲဒါမဲ့ဟိုပြောရမယ်ဆိုရင်တော့နိုင်ငံတကာအားသားနည်းတွေပါရွှေများများမရပဲနဲ့ကျွန်တော်တို့ရိုးရာနည်းတွေနဲ့ရထားတာဆိုတော့အဲကျွန်တော်ကတော့ဟိုသိတော့ဟိုဘဝင်မကြဘူးပေါ့လေဘာဖြစ်လို့လဲဆိုတော့တကယ်တမ်းဒီကျွန်တော်တို့အာရှအိုလံပိတ်တို့ကမ္ဘာအိုလံပိတ်တို့ပေါ့လေကမ္ဘာကိုကျွန်တော်တို့တက်ပြိုင်မှုအာရှဟိုကျွန်တော်အရင်ကာလတွေကလို့တက်ပြိုင်မှုဆိုတာတွေကြတော့လက်ဝဲတို့ပြစ်ခုပြစ်တို့အလေးမတို့ရေကူးတို့ဆိုတဲ့နည်းတွေပါအောင်မြင်မှသာကျွန်တော်တို့ကအဲကဘာလည်းမှာပေါ့အာရှတိုက်လည်းမှာဝင်ကြွားနိုင်တော့ဟိုအဲ့တော့ဒီအားသားသမားတွေတော့ကျွန်တော်ချီးကျူးပါတယ်ဟိုလုံးဒီဒီဟိုအပေါ်ကနေပုတ်ခဲ့တဲ့လူတွေလည်းချီးကျူးပါတယ်ဒါပေမဲ့ဒီရိုးရာတွေနဲ့ရနေတာကတော့ကျွန်တော်သိအောင်မြင်တယ်လို့မသတ်မှတ်ချင်ပါဘူးခင်ဗျာ
โอเคโอ้ยางกงลีโลอติงอ่ะกูพ้นวินแล้วရှိနေပါတယ်กูพ้นวินตบอดาแล้วပြောပါအောင်ခင်ဗျအ
ဲအခုကတော့လေဟိုကျွန်တော်တို့ရဲ့အာကစားစင်တန်းကတဖြည်းဖြည်းနှိမ့်လာတာပေါ့ဆိုတော့အရင်တော့ကတော့ကျွန်တော်တို့1950 60တုန်းကတော့တအားမြင့်ခဲ့တာပေါ့လေအဲ့ဒီကနေပြီးတော့ကျွန်တော်တို့တောက်လျှောက်ကြလာတာပေါ့ဟို28ကြိမ်မြောက်ရှေ့တောင်အာရှပွဲမှာရရတယ်ဆိုတော့လည်းပဲဒီဥစ္စာခုနကပြောသလိုပဲရိုးရာအာကစားတွေကနေရတာဖြစ်ပြီးတော့ရေရှည်မှာတော့ကျွန်တော်တို့မလွယ်ပါဘူးဆိုလိုတာကလာမဲ့ဟိုစင်ကာပူမှာလုပ်မဲ့အရှိတောင်အာရှအားကစားပြင်ပွဲကြလို့ရှိရင်ကျွန်တော်တို့ဒုတိယနေရာကိုပြန်ရမှာမဟုတ်ဘူးလေကျွန်တော်တို့ငကိုရောက်နေကြနေရာ9တေ8တေ9တွေဝယ်ပြန်ရောက်သွားမှာပဲဆိုတော့ကျွန်တော်တို့အခုချိန်ကတော့အကြီးအကျယ်ကြောင်းလဲမှုကိုလုပ်ပြီးတော့ပေါ့လေ ဟိုကျွန်တော်နိုင်ငံရေးစီးပွားရေးတွေကိုပြောင်းလဲမှုလုပ်တယ်လို့အာသာလောကကိုလည်းအပြောင်းလဲလုပ်နိုင်မှာပဲကျွန်တော်နိုင်ငံရဲ့အောင်မြင်မှုကဖြစ်နေရရှိမှာဖြစ်ပါတယ်
ဟိုဆိုတော့ဘလို့အကြောင်းရင်းတွေကြောင့်မြမအားကစားအစင်တန်းရယ်နိုင်ကြခဲ့ရတာလဲဒီနိုင်ငံရေးစီးပွားရေးအကြောင်းတက်တက်ပဲလားဦးမြတ်တဲ့အမြင်ပြောပါအောင်ခင်ဗျ
အဲ့ဒီကလည်းဆရာကျွန်တော်လည်းဟိုနိုင်ငံကြီးတော့ကျွန်တော်လည်းနားတော့မလဲဘူးလေဒါပေမဲ့အဲ့ဒီပေါ်လဲတည်တည်တယ်လို့တော့ထင်တယ်ဆရာနောက်တစ်ခုကဟိုအဓိကတော့ဟိုနိုင်ငံကြီးဆိုရင်စီးပွားရေးပေါ့လေစီးပွားဆိုတော့စီးပွားရေးကဒီလက်ရှိနေသားမှာကျွန်တော်တို့ကျင့်ဖို့ပြုဖို့အားသာလိုက်စားဖို့ဆိုတာတုံတုံဝင်ဝင်နဲ့မရဘူးလေဟိုတခုကျွန်တော်ဒီမှာအရင်တင်းလို့ပြောချင်တာကျွန်တော်တို့ဟို28စီးကိန်းမှာတော့ကျွန်တော်လောဝိဥက္ကဋ္ဌကြီးဦးရံဝင်ပြောသွားတာရှိပါတယ်အဲ့ဒါလောရကျွန်တော်ရွှေရတယ်ပေါ့လေနောက်ပိုင်း340နောက်ပိုင်းမှာကျွန်တော်ပထမဆုံးရတယ်ရွှေပါဥက္ကရာကြီးကဘာပြောလဲဆိုတော့ထိုင်းကိုကျွန်တော်တို့မရှင်းနိုင်ဘူးပြရတယ်ဘာလို့တော့ထိုင်းကဒီလောဝိလက်ရည်စင်ရွေးတာကဒီလောဝိကမှာ3000 4000လောက်တည်းကရွေးတာတဲ့ကျွန်တော်တို့စီအားကြီးလို့ထိုးတာ40 30 340လောက်တည်းကရွေးရတာဆိုတော့ဟာသာဟိုနိုင်ငံစီဝါရတော့လေအဓိကကြတယ်ပေါ့လေအဲ့ဒါကြောင့်လေကျွန်တော်တို့လူတွေဟာသာမလိုက်စားနိုင်ပါဘူးပြအဲ့တော့ခုနကလို4000လောက်တည်းကရွေးလာတဲ့ထိုင်းလက်ရည်စင်လုံးဝကိုကျွန်တော်တို့ဒီ30လောက်ကရွေးတဲ့ပမာလုံးဝကဘယ်လို့မှရှင်းနိုင်မှာမဟုတ်ဘူးဒါဟိုကျွန်တော်ပြောတာလည်းမဟုတ်ဘူးဟိုဆရာဦးကမောင်တွေပြောတာလည်းမဟုတ်ဘူးလုံးဝဥက္ကဋ္ဌကြီးကပြောတာ
ဟုတ်ကဲ့ခင်ဗျကိုဖုံးဝင်းအမြင်ရောပြောပါအောင်ခင်ဗျကိုဖုံးဝင်းတို့လည်းဒီလီလော်အတင်းတို့ရွတ်တိုက်အတင်းတို့မှဟိုဖွဲ့စည်းမှဟိုတာဝန်ယူခဲ့ကြတဲ့လူတွေဆိုတော့ဒီလိုအားကစားသမားတွေရွေးချယ်တဲ့နေရာတွေဘာတွေမှာဘလို့အတွေ့အကြုံတွေရှိခဲ့လဲ
ဟိုအဓိကတော့ညီမကြီးအားကစားဟိုအစဉ်တန်းချအစဉ်နေရတာတော့အချက်3-4ချက်နဲ့အဓိကသက်ဆိုင်နေတယ်ဆိုပထမအချက်ကတော့ကျွန်တော်ပြောချင်တာလူမှန်နေရာမှန်မရှိဘူးပေါ့ဆိုတော့လူမှန်နေရာမှန်ဆိုတာလူဆိုတဲ့နေရာမှာအာသဘလောကမှာအရေးကြီးတဲ့ဟို၄မျိုးရှိတယ်ပေါ့ဒီတစ်ခုကတော့ကောင်းဆောင်နေရာမှာနေပြီးတော့ဒီမူဝါဒတွေချမှတ်နေတဲ့လူတွေဒါကလည်းလူမှန်နေရာမှန်မှာမရှိဘူးဆိုလိုတာကကျွန်တော်တို့အာကစားမူဝါဒတွေချမှတ်နေတဲ့တော့ဒါဟိုနိုင်ငံတော်အစ်စ်မှာရှိတဲ့ဒီလူတွေခွဲချုပ်ဥက္ကဋ္ဌတွေကဒါအားကစားကိုကျွမ်းကျင်တဲ့လူတွေမဟုတ်ပါဘူး။သူတို့အားကစားကိုမကျွမ်းကျင်ဘူး။အားကစားပညာတွေကိုသိချာမသိဘူး။သူတို့ငငယ်တုန်းကလည်းနိုင်ငံတကာအသိတိရောက်တဲ့ဟိုလက်ရွေးစင်အားကစားသမားတွေမဟုတ်ခဲ့တဲ့အတွက်သူတို့ချမှတ်တဲ့မူဝါဒတွေကမမှန်ပါဘူး။ဆိုတော့အဓိကကလူမှန်နေရာမှန်လည်းမရောက်ဘူး။ချမှတ်တဲ့မူဝါဒတွေကလည်းမကောင်းဘူးပေါ့။ဆိုတော့ချမှတ်တဲ့မူဝါဒတွေကမကောင်းတဲ့ခါကျတော့ခုနပြောတဲ့အားကစားသမားမျိုးဆက်တွေအသက်တွေပေါ်ပြီးစူးစီးတဲ့အခါမှာကြာတော့လေအားကစားသမားတွေမရှိတော့ဘူးကွာဆိုကျွန်တော်တို့ဒီလူကြီးတွေချမှတ်တဲ့မူဝါဒနဲ့ပတ်သက်ပြီးတော့ဒီလူမှန်နေရာမှာမရှိတော့တဲ့ကိစ္စတွေကမိပြတွေကဒိုင်းတွေကမှာကျွန်တော်တို့ကူးဆက်လာပါတယ်ဆိုဒီအားကစားသမားတွေချက်ချက်ပြဲပြဲမစည်းရုံးနိုင်တဲ့အတူတည်းကျွန်တော်တို့ပြိဿတွေရဲ့အာယုံစုဆိုင်မှုကလည်းမရပါဘူးဆိုပြိဿကအာယုံစုဆိုင်ကူးဆိုတဲ့အခါကျတော့ကျွန်တော်တို့ကစားခြင်းနဲ့လူကလည်းမင်းလာတယ်ဆိုတော့ကျွန်တော်တို့ domino effect ပေါ့လေဟိုတစ်ခုကပြတ်တဲ့ခါကျတော့ဒီထိတ်ဆုံးကနေစပြီးပြတ်လိုက်တာကျွန်တော်တို့ပရိသတ်ထိရောက်တဲ့အထိပဲပရိသတ်ကိုနိုင်ကောပဲအားကစားမှာစိတ်ဝင်စားမှုမင်းလာတာဖြစ်လာတာဆိုတော့အဲ့ဒီဟာတွေကိုပြင်ကျင်မယ်ဆိုလို့ရှိရင်လူမှန်နေရာမှန်ထားမယ်ကျွန်တော်တို့မူဝါဒကောင်းမွန်တဲ့မူဝါဒတွေချမှတ်လိုက်မယ်ဆိုလို့ရှိရင်ပြန်ပြီးတော့ကျွန်တော်တို့ဒီတက်တနာတွေပြည့်လည်သွားမှာပါ
โอเค
ตัวลูมันเนี่ยมันชี้ทัวပြီးတော့မူဝါဒတွေဘယ်လိုကောင်းအောင်လဲဆိုတော့အဓိကတော့ကျွန်တော်တို့ညီမကြီးမှာအရင်တုန်းကရှိခဲ့ပါတယ်ဒီကလပ်အသင်းတွေပေချာလေးထူထောင်ပြီးတော့အားကစားတွေလုပ်ခဲ့တာပေါ့အခုဆိုလို့ရှိရင်ကလပ်အသင်းတွေရမယ်ရှိတော့သလောက်တောင်ကျွန်တော်တို့ဖြစ်နေပါပြီဟိုတတိယကြီးတွေထူထောင်ထားတဲ့ဒါဟိုပုံမှန်မဟုတ်တဲ့အားကစားအသင်းတွေပဲရှိပြီးတော့ကျွန်တော်တို့အားကစားသမားအများစုကနေပြီးတော့ပါဝင်ထူထောင်ထားတဲ့အားကစားကလပ်အသင်းတွေဆက်ရှိသွားပါအဲ့တော့ရန်ကုန်တက္ကသိုလ်များလေတော့အသင်းတောင်မှာပဲဒါမနေ့ရှင်သာအောင်လုပ်နေရပါတယ်။ဟိုကျွန်တော်တို့အသင်းကနောက်ဆုံးအသင်းလောက်ဖြစ်ပါလိမ့်မယ်။အရင်တုန်းကဟိုနာမည်ကြီးခဲ့တဲ့အားကစားအသင်းတွေတော်တော်များများကပျက်စီးသွားပါပြီ
။ဟုတ်က
ဲ့။အားကစားအသင်းတွေကိုလည်းကျွန်တော်တို့ပြန်လည်ထူထောင်ဖို့အတွက်မူဝါဒကောင်းတွေလုပ်ပါပါတယ်။တော့မျိုးဆက်အသစ်တွေကိုလည်းကျွန်တော်တို့စုစည်းတဲ့နေရာမှာဘယ်လိုစုစည်းရမလဲဆိုတော့မူဝါဒပါမှန်ခဲ့မယ်ဆိုလို့ရှိရင်ကျွန်တော်ကမျိုးဆက်အသစ်တွေဒီစီသူတို့ရဲ့ဘဝဖွံ့ဖြိုးရေးအတွက်ကျွန်တော်ကမူဝါဒတွေချမှတ်ပြီးတော့အားကစားပြိုင်ပွဲတွေလုပ်ပေးမယ်ဆိုလို့ရှိရင်သူတို့စိတ်ပါလက်ပါနဲ့ပါဝင်ရှင်ပြိုင်လာမှာပါအခုကတော့လူကြီးတွေကအားကစားသမားမျိုးဆက်တွေအတွက်စဉ်းစားပြီးတော့မူဝါဒတွေချမှတ်တာမဟုတ်ဘဲနဲ့သူတို့ရွှေတစိမ့်ပဲလိုချင်တာပေါ့လေ ဆိုရွှေတစိမ့်မှရွှေတစိမ့်ဖြစ်နေပြီးတော့အာဇာသမားတွေရဲ့ဘဝအာဇာသမားတွေရဲ့ရေရှည်တိုးတက်မှုကိုကြည့်ပြီးတော့ချမှတ်တဲ့ဝါဒတွေမဟုတ်တဲ့အတွက်အာဇာသမားတွေကလည်းစိတ်ဝင်စားတော့တာ
ပါဟုတ်ကဲ့ပါ
တော့အဲ့လိုမျိုးကျွန်တော်တို့ကပတ်ချလည်နေတာပေါ့
ဒ
ီဝါဒလည်းမှန်မယ်လူလည်းမှန်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ညီမအာဇာကမတိုးတက်စရာအကြောင်းမရှိပါဘူးညီမဆိုတာအစင်လာလည်းကြည့်ပါလေ
ဟုတ်ကဲ့
ပြန်လည်ပြီးတော့တိုးတက်အောင်လည်းလုပ်လို့ရပါ
ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲမှာသတင်းတော်ဥယျာဉ်မင်းဦးလည်းရှိနေပါတယ်ဥယျာဉ်မင်းဦးရေအခုရှေ့မှာလည်းဆွေးနွေးသွားကြရတယ်ရှိရဆိုတော့လေဒီအခုကျွန်တော်မြန်မာအာကစားနှိမ့်ချနေတဲ့အခြေအနေကဟိုမူကြောင်လားလူကြောင်လားဟိုဘာအကြောင်းရင်းတွေကြောင့်ဖြစ်နေတယ်လို့မြင်လဲဥယျာဉ်မင်းဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ဟိုပထမဆုံးမိဘကိုအရင်ခြေချင်ပါတယ်မြန်မာအာကစားအစဉ်တန်းတဲ့နေရာမှာရောက်နေလဲဆိုကျွန်တော်မြင်ကတော့ရှင်ပြိုင်နိုင်စွမ်းမရှိတော့အစဉ်ကိုရောက်နေပါတယ်ဟိုတော်တော်နိုင်ကြတယ်လို့တော့ဟိုပြောလို့လည်းရပါပဲတတ်မှတ်လို့လည်းရတယ်ဘယ်လိုပဲဖြစ်ဖြစ် anyway ရှင်းတိုင်းနိုင်စွမ်းမရှိတော့အဆင့်အာဂလာအမျိုးအစားပေါင်းများစွာမှာပေါ့နော်ကျွန်တော်တို့အိုလံပစ်အာဂလာနီးတွေရှိမယ်ဂျူရအာဂလာနီးတခြားတကယ့်ကို international sport တွေရှိမယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဒီအနေထားဒီရှင်းတိုင်းနိုင်စွမ်းရရှိတဲ့အဆင့်ကိုကျွန်တော်တို့ပြန်ပြီးတော့ရောက်လာအောင်ပေါ့နော်ပြန်ပြီးတော့ကျွန်တော်ဒါtotally reform လုပ်ရပါလိမ့်မယ်ကျွန်တော်အရင်ပြောရရင်တော့အဲစောတော့ဆရာကြီးလည်းဆွေးနွေးသွားကြတာလည်းရှိပါတယ်အဲကျွန်တော်အရင်ပြောရရင်ကျွန်တော် infrastructure တွေလိုပါတယ်မူဝါဒကောင်းကောင်းရှိဖို့လိုပါတယ်အဲ့မူဝါဒမှာကျွန်တော်အမြင်ရတော့ infrastructure ကောင်းကောင်းရှိဖို့လိုပါတယ် sport education ကောင်းအောင်လုပ်ဖို့လိုပါတယ် educational sport ကောင်းအောင်လုပ်ဖို့လိုပါတယ်အခုချိန်ဒီလက်ရှိပေါ့နော်အရင်နှစ်ပေါင်းအစ်စ်30မိဘအတွင်းမှာအားကစားနဲ့ပတ်သက်လို့ဟိုသိကြကြီးရတယ်ပေါ့နော်သိကြကြီးရတဲ့မူဝါဒမရှိသေးပါဘူးလက်ရှိဒီအတွင်းကူးပြောင်းရေးကာလမှာလည်းဒီအားကစားနဲ့ပတ်သက်လို့ဘယ်လို reform လုပ်မလဲ improve ဖြစ်အောင်ဘယ်လိုလုပ်မလဲလို့ဆွေးနွေးတဲ့လွှတ်တော်ကိုယ်စားလှယ်ကျွန်တော်လွှတ်တော်မှာမတွေ့ပါဘူးအဲ့ဒီဟာကိုအားသွန်ခွန်ဆိုင်တကယ်ကို intentionally ပေါ့နော်ရည်ရွယ်ချက်ရှိရှိနဲ့နိုင်ငံရေးဂုဏ်သိက္ခာပါမြင့်တက်လာအောင်လုပ်မယ်နိုင်ငံဂုဏ်သိက္ခာပါမြင့်တက်လာအောင်လုပ်မယ်လို့ဟုတ်လားတကယ်ကိုစောင်းလုပ်နေတဲ့ပုံကိုလည်းပြက်ပြီးနေပွားမှာလည်းမရှိဘူ
းဟုတ်ကဲ့ခင်ဗျအ
ဲ့တော့တစ်ဖက်မှာစောစောပြောသလိုပေါ့အဲနောက်တစ်ခါမက်လုံးမရှိဘူးအားကစားလို့ဘာဖြစ်မလဲတကူရေးချမ်းမာရေးလောက်ပဲရှိမလားမဟုတ်ဘူး professional မက်လုံးမရှိဘူးအထင်ကြီးနေမရှိဘူးဟုတ်လားကျွန်တော်တို့အားကစားခွင့်နေမရှိဘူးစသည်ဖြင့်ပေါ့လေကျွန်တော်တို့အားလုံးစုပ်ယုပ်နေတယ်ကျွန်တော်တို့နိုင်ငံအနေနဲ့ကျွန်တော်အမြင်ပြောရရင်တော့အာဂဇာနယ်ပြည်ကျွန်တော်တို့စုပ်ယုပ်နေတယ်အဲ့တော့ဒီစုပ်ယုပ်နေတာကိုအမှန်တိုင်းအရှိအတိုင်းကျွန်တော်တို့သိချပေါ့နော် review ပြန်လုပ်တင်တယ်ပြင်တင်တာတွေပြင်တင်တယ
်
လုပ်တင်တာတွေရဲရဲလုပ်တင်တယ်အစိုးရရဲ့ဗန္ဓာရေးနှစ်တိုင်းနှစ်တိုင်းမှာချတဲ့ budget ထဲမှာအာဂဇာ budget ဘယ်လောက်ပါကလေးပညာရေးဝန်ကြီးဌာနကချမှတ်တဲ့ဒီ budget ပေါ့နော်ဒီပညာရေးကဏ္ဍရေး institute တွေစာတင်ကြောင်းတွေအတွက်ချမှတ်တဲ့စောင့်ရတဲ့နေရာမှာလဲဒီအားကစားအတွက်ဒီ education နဲ့ sport education တို့ဘလောက်သုံးထားကြလဲစသဖြင့်ပေါ့နော
်ဟုတ်ကဲ
့ဒါကြီးကျွန်တော်တို့တိချလုပ်ဖို့လိုပါတယ်မဟာဗျူဟာချပြီးတိချလုပ်မှရပါမယ်ဒါတော့မှနောက်2020မလွယ်ဘူးခင်ဗျဟုတ
်ကဲ့
ကျွန်တော်တော့အဲ့လိုမြင်ပါတယ
်ဟုတ်ကဲ
့ဟုတ်ကဲ့ဒါပေမဲ့စူးစားမှာပါ
ဟုတ်ကဲ့ဒါပေမဲ့တခုစဉ်းစားရရှိတာဥမာဒီနေ့ကမ္ဘာ flower တွေမှာကြည့်မယ်ဆိုရင်တောင်အမေရိကတို့အာဖရိကတို့လိုနိုင်ငံတွေကအတင်းနေခြေစွမ်းပြနိုင်တာတွေကျွန်တော်တို့တော်တော်တွေ့ရပါတယ်တချို့ဒီအခုဆိုရင်ကမ္ဘာဖလာတီကန်နေတဲ့တိုင်းပြည်တွေဆိုရင်လည်းအာနာရှင်အစိုးရတွေကြီးစိုးတာတွေနိုင်ငံရေးပြဿနာတွေကြုံခဲ့တာတွေဆင်းရဲတဲ့တိုင်းပြည်တွေလည်းပါပါတယ်ဥမာကိုလံဘီယာဆိုလို့ရှိရင်လည်းလူနှစ်သိန်းလောက်အသက်ခံရတဲ့ကာလတွေ1962ခုနှစ်လောက်မှာပထမဆုံးကမ္ဘာဖလာခြေစစ်ပွဲကိုအောင်ခဲ့ပူးပါတယ်နောက်စစ်တမ်းကြီးကြီးခံရတဲ့ဘော့စနီးယားတို့ဒီခရိုရှားတို့ဆိုလို့ရှိရင်လည်းဒီနှစ်မှာခြေစွမ်းပြတာတွေတွေ့ရတယ်ဆိုတော့သူတို့ဘောလုံးအားကစားကိုဘာကြောင့်ဒီလိုဆက်ထိန်းထားနိုင်တာလဲဗမာပြည်နဲ့ကဘာတွေများကွာနေလို့လဲဟိုအရင်ဆုံးဥမျက်သက်ဆွေးနွေးပြပါဦးခင်ဗျာဘာတွေကျွန်တော်ဗမာပြည်နဲ့ကွာလို့လဲသူတို့က
တစ်ခါကျွန်တော်ကိုလံဘီယာကိစ္စပြောခြင်းလေဟိုကိုလံဘီယာမှာခုနဆရာပြောတော့ဆရာနာရှင်ဘာလဲဆိုဟိုကဆရာနာရှင်ကဆရာသူ Supreme Power ပဲယူထားလိုက်တာအပုပ်ဝင်မပါဘူးဘလုံးကိစ္စလည်းမပါဘူးလမ်းပြေးဈေးရောက်တာလည်းမပါဘူးအမိုက်ရှင်းတာလည်းမပါဘူးဟာလပေးဖြိုတဲ့နေရာလည်းမပါဘူးအကုန်မပါဘူးလေ तू อ่ะไอ้อานาชินเนี่ย Supreme Power လေးယူတာအပေါ်ကနေကျွန်တော်တို့ဆီကအကုန်ပါတာလေဆရာကျွန်တော်က
ဟုတ်ကဲ့ဟုတ်ကဲ့
အဲအကုန်ဝင်ပါတာသူတို့ကခုနဆရာဦး ကျွန်တော်တို့ဥပုံဝင်ပြောအာဂရာပါတယ်ဟူပါတယ်ဒီပါတယ်ဆိုတော့ဟိုအာရနာရေဘောရတယ်မပြောရမှာအကုန်ပြက်ကုန်တယ်လေအဲ့ဒါဟု
တ်ကဲ့
နောက်တစ်ခုကခရိုအေးရှားဘောနီးယားကိစ္စကျွန်တော်တတ်တတ်ရှင်းမယ်လေ
ဟုတ်ကဲ့
အဲ့ဒီမေးခွန်းကိုဆရာလူပဲကျွန်တော်လွန်ခဲ့တဲ့၄-၅နှစ်ကဟိုကဗျာဆရာကိုအောင်ဝေးကျွန်တော်မေးဘူးလေကျွန်တော်လည်းလည်းပြန်စဉ်းစားရတယ်ဗျာဘယ်လိုဖြစ်လဲဒီလွင့်စစ်တွေလည်းဖြစ်နေတယ်ဒါပေမဲ့ခရိုအေးရှားဘောနီးယားတို့ရဲ့ပေါ်လုံးအင်အားစုကပြည်ရင်းမှာအခြေစိုက်တာမဟုတ်ဘူးစီဗီအေတို့လာစီကာတို့မှာတန်တဲ့ဘုံသမားတွေနဲ့သူကစုပြီးတော့သွားကန်လိုက်တာဟိုခွေးကြပြမှာအမှပြေးပြိုင်ပွဲကဘုံသမားတွေယူပြီးတော့သွားကန်တာမဟုတ်ဘူးပြည်ရင်းစစ်ဖြစ်နေတဲ့အချိန်မှာခွေးကြပြမှာအမှပြေးပြိုင်ပွဲလည်းမကျင်းပနိုင်ဘူးဘော်တင်းအမှပြေးပြိုင်ပွဲလည်းမရှိဘူးသို့တော့အဲ့ဒီလက်ရွေးစဉ်22ယောက်မှာ19ယောက်လောက်ကစီဗီအေမှာနာပိုလီမှာကန်တယ်ပရီးမီးယားလိမှာကန်တယ်ဘာစလိုနာမှာကန်တယ်အဲ့ဒီဘုံသမားတွေ ਨੇ စုပြီးတော့သွားကန်လိုက်တာဆိုတော့ကျွန်တော်တို့အဲ့ဒီအချက်နဲ့ရှင်းကြည့်ပါတယ
်ဟုတ်ကဲ့ဆရာဦးမြတ်တစ်ဆွေးနွေးသွားတဲ့အထက်မှာလို့ပေါ့လေကျွန်တော်အားကစားသမားတွေအတွက်ပြပမှာအဲ့လိုပေါ့လေနောက်ဆုံးပြည်ရင်းမှာဟိုအခြေခံစောင့်နေအရင်းမြစ်တွေမရှိသေးတဲ့အောင်ပြပမှာသွားပြီးတော့အဲ့လိုပေါ့လေကိုယ်အရင်းမြစ်တွေကိုယ့်ရဲ့ဟို professional တွေကိုယ့်ရဲ့ကျွမ်းကျင်မှုတွေကိုသွားပြီးတော့ဟိုမတည်နိုင်တဲ့အခြေအနေမျိုးတွေရောဘယ်လောက်ထိရှိလဲမမိုးသူအောင်လို့အတွေ့အကြုံရပြောပါဦးခင်ဗျာ
အဲ့ဒါတော့ကျွန်မထင်တယ်ဒါကတော့ကိုယ့်ရဲ့ဟိုပါဘောနော်အတွေ့အကြုံမှမူတည်ပြီးတော့ကျွန်မဆိုလည်းအခုစင်ကူမှာအလုပ်လုပ်နေတာပေါ့နော်ဒီကုသင်းနဲ့လည်းပတ်သက်ပြီးလုပ်နေတာပေါ့နော်ဒါကတော့ကိုယ့်ဟိုဟာနဲ့အတွေ့အကြုံနဲ့ရည်ချင်းနဲ့ပေါ်မူတည်ပြီးတော့အလုပ်ကတော့ရှောက်ရအောင်ကျွန်မထင်တာတော့ခုနကအပေါ်မှာဆရာဦးနဲ့တူတူဟိုပါဆရာလေးပြောသွားသလိုပဲကျွန်မထင်တယ်ကစားသမားကကစားသမားတွေအတွက်ကလေနောင်ရေးအတွက်အရေးအကြီးကြီးပဲပေါ့နော်သူတို့နောင်ရေးစိတ်ချရမယ်ဆိုတော့ဟိုဘာလူတိုင်းကဒီစိတ်ဝင်စားလာမှာပေါ့နော်ဒီစင်ကူမှာဆိုလည်းနိုင်ငံအားဆက်ဆက်ချင်းသူတို့ထောက်ခံတာတွေမရှိဘူးသူတို့တိုင်းပြည်ကဟိုဒီလူလူတွေကစီးပွားရေးဆင်ကြီးရဲ့အဲ့အတွက်သူတို့အားကစားလုပ်ကြတယ်အဲ့အားကစားလုပ်ပြီးသွားရင်လည်းကျွန်တော်နိုင်ငံမှာဆိုရင်ဒီဆေးရတုံးကသူတို့ကအားစုတွေပြေးရပါပြေးတယ်ပြီးသွားရင်ဘူးမသိလက်ချင်တာတော့မဟုတ်ဘူးလေသိရမှာကျွန်တော်တို့ဆိုလည်းကောင်းကူပဲရက်တည်ကြရတာအခုဟိုဘွန်လုပ်မယ်ဆိုရင်တော့မှပြေးလုပ်ချင်ကြတာမဟုတ်ဘူးခုနကဆရာဒီလိုဆရာပြောသူပဲပေါ့နော်တကယ်ကိုကိုမှန်ကန်တဲ့လူကိုရွေးချယ်ပြီးတော့ဒီလိုအားကစားမှလည်းနားလည်တဲ့လူကိုခန့်စီခြင်းနဲ့ပြီးတော့အားကစားသမားတွေအတွက်နောင်ရေးကိုလည်းဟိုပေါ့နော်သူတို့ဟိုပေးချာနိုင်တဲ့နောင်ရေးတစ်ခုရမယ်ဆိုရင်ကျွန်မထင်အားကစားသမားတွေပေါ်ထွက်လာမှာပဲ
ဟုတ်ကဲ့ပါဝင်ဆွေးနွေးကြတဲ့သူတွေအားကစားကလောင်ရှင်ဝါရင်ကလောင်ရှင်ဦးမြတ်တဲ့နောက်ရန်ကုန်လေးလောတင်းရကိုဖုံးဝင်ရေကူးလက်ရွေးစင်မမိုးသူအောင်တင်းတော့ဦးရဲမင်းဦးနဲ့နောက်ကိုယ်လည်းမပါဝင်တယ်လို့အင်းမင်းနဲ့ပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကိုလည်းသူကျေးဇူးတင်ရပြောချင်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးစီစဉ်ထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ခဲ့ကြရတာပါ။တပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်ကာနဲ့စနေညတိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်
။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ကမ္ဘာတဝန်းညဉ့်ဉန်းရေးအဆောင်တပ်ဖွဲ့ဝင်ပေါင်းတသိန်းနီးပါးနဲ့ညဉ့်ဉန်းရေးထင်းသိမ်းရေးလုပ်ငန်းတွေဆောင်ရွက်ဖို့အရက်ဖက်ဝန်တန်း18,000ဆေးလွတ်ထားတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်နိုင်ငံရေးဆိုင်ရာအထူးသမကြီးဂျက်ဖရီဒေလော်ရန်တစ်စ်ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ငြိမ်းချမ်းရေးထိန်းသိမ်းမှုဆိုင်ရာတကားဝင်ဆွေးနွေးပွဲအတွင်ပြောကြားလိုက်ပါတယ်။ကုလသမဂ္ဂပြည်ညင်စာချုပ်မှဖော်ပြထားတဲ့အခြေခံလွတ်လပ်ခွင့်နဲ့အညီတခြားတိုင်းပြည်တွေကအခွင့်အရေးဆုံးရှုံးနေတဲ့သူတွေအတွက်ကာကွယ်ဖို့သူတို့ရဲ့အသက်တွေကိုနေ့စဉ်စွန့်စားလှုပ်ဆောင်နေကြပါတယ်လို့ဒေလော်ရန်တစ်စ်ကပြောပါတယ်။အဲ့လိုအသက်ဆုံးပြီးလှုပ်ဆောင်နေသူတွေနဲ့သူတို့ကိုဆေလွတ်ပေးကြတဲ့နိုင်ငံပေါင်း122နိုင်ငံကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့အထူးကျေးဇူးတင်ကြောင်းဒီလော်ရန်တစ်ကပြောပါရယ်စစ်ပွဲတွေနဲ့ပဋိပက္ခတွေကြီးထွားလာနေတာတွေကိုခုခံကာကွယ်နိုင်စွမ်းမရှိတဲ့သူတွေကိုလူကျင့်ဝတ်တိုက်ခါအရအကာအကွယ်ပေးနေတဲ့ညီညာရေးထင်းသိမ်းရေးလုပ်ငန်းဟာကုလသမဂ္ဂလူညုံရေးကောင်စီရဲ့အရေးပါတဲ့အစိတ်အပိုင်းလည်းဖြစ်ပါတယ်လက်နက်မဲ့ပြည်သူတွေမတရားညှဉ်းပန်းနှိပ်စက်တပ်ဖြတ်ခံရတာတွေကိုကြုံတွေ့ခံစားနေရပေမဲ့ကုလသမဂ္ဂအနေနဲ့အကာအကွယ်ပေးနိုင်စွာမရှိခဲ့တဲ့အကျိုးဆက်အဖြစ်နဲ့အခုလိုအားလုံးကဝိုင်းဝန်းပြီးငြိမ်းချမ်းရေးထိန်းသိမ်းဖို့ပူးပေါင်းလှုပ်ဆောင်ကြခြင်းဖြစ်ပါတယ်လို့တာမတ်ကြီးဒေလော်ရန်တစ်ကပြောပါတယ်။ရဝန္ဒာနိုင်ငံမှာလူတွေအစုလိုက်ပြောင်းလိုက်တပ်ဖြတ်ခံခဲ့ရတာအခုနှစ်မှာအနည်း20ပြည့်သွားပြီဖြစ်ပြီးရှေ့လာမယ့်နှစ်မှာလဲစရီဗရနီချာမှာလူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ပေါ်ခဲ့တာအနည်း20ပြည့်မှာဖြစ်ပါတယ်။ရဝန္ဒာနဲ့စရီဗရနီချာတို့ကကဘာနဲ့ကုလသမဂ္ဂကိုတံပိုးကြီးမလာတဲ့တင်ကန်းစာပေးလိုက်တာလည်းဖြစ်ပါတယ်။သူတို့ရဲ့အခြေခံလုပ်ငန်းသဘောတရားဖြစ်တဲ့အယတပီသူတွေကိုအကာအကွယ်ပေးနိုင်ဖို့ညီညာရေးအဆောင်တပ်ဖွဲ့တွေအနေနဲ့တိကျပြသပြီး မြန်ဆန်စွာဆောင်ရွက်နိုင်တဲ့လုပ်ပိုင်ခွင့်တွေပေးထားဖို့လိုအပ်ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြီးပါပြီ။
ခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါရရှင်။မကြာခင်မှာကျွန်တော်တို့ VOA American တန်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစည်းအဝေးတွေအဆုံးသတ်တော်မှာဖြစ်ပါတယ်။အခုမနက်ပိုင်းထုတ်လွှင့်ပေးချက်တွေကိုမနက်၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ဗုဒ္ဓဟူးနေ့ညနေပိုင်းမှာတော့ဒီဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်၊မြန်မာမီဒီယာမြင်ကွင်းနဲ့အားကစားစတဲ့သတင်းပတ်ဆင်ကဏ္ဍတွေနားဆင်ကြရမှာပါရှင်။ခုမနက်ဖြန်အစည်းအဝေးအဆုံးမသတ်ခင်မှာဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးပါဦးမရှင
်။အီရတ်နိုင်ငံမှာသဘုံထားနေတဲ့ဆူနီစစ်သွေးကြွတွေကိုနှိမ်နင်းနိုင်ဖို့အမေရိကန်သမ္မတဒီစစ်ရေးအကြံပေး300ထိဆေးလွတ်မယ်လို့ကတိပြုထားတဲ့ထဲကပထမအဖွဲ့ဟာအီရတ်မှာဖြစ်နေတဲ့အခြေအနေတွေကိုစတင်သုံးသပ်နေပြီဖြစ်ပါတယ်။အီရတ်နိုင်ငံထဲမှာရှိနေပြီးသားစစ်ရေးအကြံပေး40ပါဝင်တဲ့အထူးစစ်ဆေးအဖွဲ့2ဖွဲ့ရဲ့လုပ်ငန်းတွေအင်္ဂါနေ့မှာစတင်ခဲ့တယ်လို့ပန်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရသူဂျေရတ်ဘိုဂျုတ်ကြီးဂျွန်ကာဘီကပြောပါရယ်တခါဒီနိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဘော်နိုပြည်နယ်မှာတော့နောက်ထပ်အမျိုးသမီးနဲ့မိန်းကလေး60ကိုလက်နက်ကင်တွေကဖမ်းဆီးသွားပါရယ်ယူကရိန်းစစ်ရဟယင်တစင်းကိုရုရှားနိုင်ငံနဲ့နေဆက်နားမှာရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကပြစ်ချခဲ့လို့စစ်မှုရန်6ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ယူကရိန်းကပြောပါရယ်ကိုပိုင်အုပ်ချုပ်ရေးတောင်းဆိုတိုက်ခိုက်နေတာယာယီရပ်ထားမယ်လို့သဘုံတွေဘက်ကပြောကြားပြီးတရက်တောင်မပြည့်ခင်မှာပဲစလိုဗျန်းမြို့နားမှာရဟယင်ပြစ်ချခံခဲ့ရတာပါတခါဘရာဇီးလ်နိုင်ငံမှာကစားနေတဲ့ဒီကမ္ဘာဖလားဘောလုံးဘောလုံးပွဲတွေမှာတော့အင်္ဂါနေ့တုန်းကအုတ်ဆုစီနဲ့အုတ်ဆုဒီနောက်ဆုံးပွဲစဉ်တွေကိုကန်ခဲ့ပါတယ်။အုတ်ဆုစီကကိုလံဘီယာနဲ့ဂရိစ်တခါအုတ်ဆုဒီကကော့စတာရီကာနဲ့ယူရဂွိုင်းအသင်းတွေရှုံးထွက်အဆင့်ကိုအခုတက်သွားကြပြီဖြစ်ပါတယ်။ဗီယက်နမ်နိုင်ငံမှာတော့ပြီးခဲ့တဲ့လတုန်းကတရုတ်ဆန့်ကျင်ရေးဆန္ဒပြမှုတွေအတွင်းမှာဒီဖျက်ဆီးခံခဲ့ရတဲ့ထိုင်ဝမ်နဲ့တရုတ်ပိုင်ကုမ္ပဏီတွေအပါအဝင်ကုမ္ပဏီပေါင်း140နီးပါးအတွက်အစိုးရကကနဦးယော်ကြီးဒေါ်လာ9တန်းကျော်ယော်ကြီးပေးခဲ့ပါတယ်။ထိုင်းနိုင်ငံမှာယာရုကနေဖယ်ရှားခံရတဲ့ဝင်ကြီးဟောင်းတယောက်ကဒီအာနာသိန်းစစ်အစိုးရကိုစန့်ကျင်တဲ့လှုပ်ရှားမှုအနေနဲ့လူ့အခွင့်အရေးနဲ့ဒီမိုကရေစီအတွက်လွတ်လပ်တဲ့ထိုင်းလူမျိုးများအဖွဲ့ဆိုပြီးတော့ဖွဲ့စည်းလိုက်ပါတယ်။ဝင်ကြီးချုပ်ဟောင်းရင်းလိုက်ရှင်နာဝက်လက်ထက်တုန်းကဒီပွေထိုင်းပါတီရဲ့ခေါင်းဆောင်ဟောင်းဂျရူပွန်ရန်ဆူဝန်ကအဖွဲ့ဖွဲ့စည်းလိုက်တဲ့အကြောင်းကိုအင်္ဂါနေ့တုန်းကအိတ်ဖွင့်ပေးစာထဲမှာကြေညာခဲ့တာပါ။ဒီမစ္စတာဂျရူပွန်ဟန်ဆိုရင်အာနာသိန်းအစိုးရစီကိုဒီသတင်းပို့ဖို့ပြက်ကွက်ခွဲတဲ့အတွက်ဖန်ဝရန်ထုတ်ခံထားရသူပါလောလောဆယ်သူဘယ်မှာရှိနေလဲဆိုတာအတိအကျမသိရသလိုသူ့ရဲ့အဖွဲ့အစည်းအသစ်အနေနဲ့ဘယ်မှာအခြေစိုက်ပြီးတော့အစိုးရဆန့်ကျင်လှုပ်ရှားမှုတွေကိုလုပ်မှလဲဆိုတာကိုလည်းတိတိကျကျမသိရသေးပါဘူးတခါဒီကမ္ဘာယာတီဥတုပြောင်းလဲနေမှုကိုစီးပွားရေးလုပ်ငန်းတွေအပေါ်ချိန်ချောက်နေတဲ့တခုတည်းသောအနေအဖြစ်နဲ့စီးပွားရေးလုပ်ငန်းအကြီးအကဲတွေဘက်ကမြင်သင့်တယ်လို့အင်္ဂါနေ့တုန်းကထုတ်ပြန်တဲ့ဒီအစိုးရခန်းစာတစ်ခုထဲမှာဖော်ပြထားပါတယ်ရာသီဥတုပြောင်းလဲမှုဆိုင်ရာနယူးယောက်မြို့မှာထုတ်ပြန်ခဲ့တဲ့ Risky Business ဆိုတဲ့ဒီအစီရင်ခံစာထဲမှာရာသီဥတုပြောင်းလဲလာမှုကြောင့်စီးပွားရေးလုပ်ငန်းတွေဒေါ်လာတန်ထောင်နဲ့ချီဆုံးရှုံးနေရတဲ့အကြောင်းတွေကိုထောက်ပြထားပါတယ်။ပင်လယ်ရေမျက်နှာပြင်တွေမြင့်တက်လာမှုကြောင့်ဒီကန္နာပိုင်းကနေအစာဥတွေပျက်စီးကုန်တာ၊ပုံတွင်းလာတဲ့ရာသီဥတုကြောင့်ဆွမ်းအင်တွေပို့ပြီးတော့သုံးဆွဲဖို့လိုအပ်လာတာနဲ့ဓာတ်အားပေးစက်ရုံသစ်တွေစောက်ဖို့လိုလာတာတခါဒီရာသီဥတုပူပြင်းမှုကြောင့်မဟုတ်လို့အပြင်းမှာအလုံးလုံးနေရတဲ့အလုပ်သမားတွေရဲ့ထုတ်လုပ်မှုတို့အားရကြဆင်းတာစတဲ့ဥပမာတွေကိုပေးထားပါရရှင
်။ဒီကနေ့အတွက်နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ကြေညာပေးခဲ့တာပါ။ဒီမနက်ရဲ့အစီအစဉ်ထုတ်လို့ရမှုကကိုသားညွန်ဦးဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Zinab Abdurrahman ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.